အမေရိကန်ပြည်တော်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်ပဲလူရောရဲ့ချိန်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်တနင်္လာနေ့ကကြိုတင်မဲပေးပါတယ်ဒယ်လဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့ရဲ့နေအနီးမှာရှိတဲ့ကြိုတင်မဲပေးရုံမှာတခြားမဲလာပြည်သူတွေလိုပဲသမ္မတဘိုက်ဒန်တွားရောက်တန်းစီပြီးတော့မဲပေးပါတယ်မဲပေးဖို့မိနစ်40လောက်တန်းစီစောင့်နေတဲ့အချိန်တွင်တခြားမဲလာပြည်သူတွေနဲ့လည်းသမ္မတကစကားတွေပြောသွားပါတယ်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းကိုတော့မဲယုံထွက်ဝိုင်းဝန်းမေးမြန်းကြတဲ့သတင်းတော်တွေကိုသမ္မတကဖြေကြားပါရယ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီအမေရိကန်ပြည်အောင်စုတဲတရားမဝင်ရှေ့ပြောင်းဝင်ရောက်လာသူတွေကိုရာဇဝတ်သားတွေဖြစ်တဲ့နယူးယောက်မဲဆွယ်စည်းရုံးပွဲတစ်ခုမှာသုံးနှုန်းပြောဆိုသွားခဲ့တာနဲ့ပတ်သက်လို့လည်းအင်ပတန်ရှက်စရာကောင်းတဲ့ပြောဆိုမှုဆိုပြီးတော့သမ္မတကဝေဖန်ပါရယ်ဒီလိုပြောဆိုပြမှုတတ်သူမျိုးသမ္မတဖြစ်မလာစေဖို့ဒီရွေးကောက်ပွဲကအင်ပတန်ကိုအရေးပါတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးတော့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်။နိုဘာရွေးကောက်ပွဲကျင်းပဖို့သတင်းတစ်ပတ်ပဲလူရောတာနဲ့အမျှသမ္မတလောင်းနေအပြိုင်ဆိုင်ကိုအကျိတ်နဲ့မဲဆွယ်နေကြပါတယ်။